မြန်မာစစ်တပ်ကအရတားပြည်သူတွေအပေါ်မှာနေရာအနှံ့အစီအစဉ်တကြကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံအဖွဲ့တွေဘက်ကအကြိမ်ကြိမ်ပြက်ကွက်နေတဲ့အပေါ်မှာအထူးစိုးရိမ်မိပါတယ်လို့လူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ပူးတွဲဥက္ကဋ္ဌCharles Sandiogo ကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းကံဘလူမြို့နယ်ဗစီကြီးကျေးရွာမှာအရက်သားပြည်သူတွေကိုတိုက်ခိုက်တဲ့မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအာဆီယံအဖြစ်တော်အာရှနိုင်ငံများအဖွဲ့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတို့ဘက်ကကြေညာချက်တွေအတိအသင့်တုံ့ပြန်ပြီးတော့ရှုတ်ချတာကိုကြိုဆိုပေမဲ့ဒီလောက်နဲ့မလုံလောက်ဖဲနဲ့မြန်မာနိုင်ငံအတွင်းမှာအကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့နဲ့စစ်ကောင်စီအနေနဲ့ပြစ်ဒဏ်လွတ်ငြိမ်းခွင့်ရနေတဲ့အခြေအနေအဆုံးသတ်အောင်အရေးယူဆောင်ရွက်မှုတွေချက်ချင်းလှုံ့ဆော်ရမယ်လို့ APHR ရဲ့ပူးတွဲဥက္ကဋ္ဌကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။အရေးယူဆောင်ရွက်မှုတွေထိထိရောက်ရောက်မလုပ်နိုင်ဘူးဆိုရင်နောက်ထပ်ဘေးဒုက္ခတွေနဲ့လူအသက်တွေထပ်ပြီးဆုံးရှုံးရလိမ့်မယ်လို့သူကထောက်ပြပါတယ်။အာဆီယံဟာမြန်မာအရေးတုံ့ပြန်တဲ့နေရာမှာထိရောက်မှုမရှိသလိုရှေ့နောက်မညီတာတွေရှိတယ်ဆိုပြီးတော့လည်းဝေဖန်ထားပါတယ်ရှင်။